ထိုင်းမြန်မာနယ်စပ်ကုံသွယ်ရေးမှအချက်ချကြတဲ့ကရင်ပြည်နယ်မြဝတီမြို့မှာတော့စစ်ကောင်စီတပ်တွေနဲ့ KLNL PDF ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပြီးဒီကနေ့မှလည်းတိုက်ပွဲတွေကဆက်ပြီးတော့ဖြစ်နေပါတယ်စစ်ကောင်စီရဲ့လက်ကျန်တပ်ရင်းတစ်ခုကိုကာကွယ်နိုင်ရေးစစ်ကောင်စီဘက်ကတော့လေကြောင်းကရောလက်နက်ကြီးတွေနဲ့ပါကာကွယ်တိုက်ခိုက်နေတဲ့အတွက်မြို့ကန်တွေတော်တော်များများဟာအိမ်နီးချင်းထိုင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်အခြေအနေအသေးစိတ်ကိုတော့ VOA မြန်မာပိုင်းထိုင်းခြေဆိုင်သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်
ထိုင်းမြန်မာနယ်စပ်ကနယ်စပ်ကုံသွေးရေးအတွက်အချက်ချာကြတဲ့ကရင်ပြည်နယ်မြဝတီမြို့မှာစစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်တွေတိုက်ပွဲတွေပြင်းထန်နေပြီးမြဝတီမြို့မှာတခုတည်းသာကျန်တော့တဲ့စစ်ကောင်စီရဲ့စခန်းဖြစ်တဲ့ခလာရ295စခန်းမကျရေးအတွက်စစ်ကောင်စီဘက်ကလည်းလေကြောင်းပစ်ကူရောလက်နက်ကြီးပစ်တာပါသုံးပြီးကာကွယ်နေပါတယ်ဒီစခန်းကိုစစ်ကူလာမယ်လို့ယူဆရတဲ့စီရင်တန်းနေဖအံဘက်ကနေတက်လာနေပြီဆိုပြီးသတင်းသာသိရပေမဲ့မြဝတီမြို့ကိုရောက်နိုင်ဖို့ကတော့မလွယ်ကူသေးဘူးဆိုပြီး KNL PD ရဲ့ပူးပေါင်းတပ်ဖွဲ့တွေဘက်က VOA ကိုပြောပါတယ်
ဟိုတိုက်ရရင်ကလေဘုံတွေတအားကိုကျဲတယ်ညလည်းတညလုံးဟိုပြစ်ခတ်မှုတွေဖြစ်တယ်ပေါ့နော်ညကငါတခုပဲကျန်တော့လေအဲကျွန်တော်ကတော့ဟိုမြောက်ဒီရှင်းနောက်ကိုတော့ပိတ်ထားတယ်ဒါပေမဲ့ဟိုသူကတော့စစ်ကူလာတယ်ပြောတယ်ဘယ်လမ်းကြောင်းလာပဲတော့မသိဘူးခုချင်းပြီးတော့ဒီလိုဆောင်တော့တောက်ခံကြတယ်။မြောက်ပြည်ဘက်ကိုကားတွေဆင်းလာဖို့ကတော့မလွယ်တော့ကျွန်တော်တို့ကဒီအာရှလန်တစ်လျှောက်လုံးကတော့ကျွန်တော်တို့လူတွေပဲဖြစ်လာတယ်။လာတော့လာမှာပဲဒီဟိုလာတယ်ဘယ်ချိန်ရောက်လို့ရောက်မှာမသိဘူး။ဒီလာတဲ့ချိန်ကဒီနှစ်ခုငါအချိန်ချင်းမှရှိတော့ဟိုတရားတွေမှာရောဒီမြူရဲမှာရောအကုန်လုံးတော်နေရတော်များများကိုကျွန်တော်တို့ဖွဲ့ကဟုတ်ကဲ့ပူပေါင်းတက်တယ်ဟိုခင်းချုပ်ထားတာလက်ရှိအချိန်ဟုတ်ကဲ့
စစ်ကောင်စီဘက်ကတော့တပ်သားတွေခဲယမ်းတွေရိတ်ခါတွေတည်ဆောင်ပြီးတင့်ကားတွေနဲ့မော်လမြိုင်တထုံဖအံလန်းတိုင်းလာနေတယ်ဆိုပြီးဒေသခံတွေကပြောပေမဲ့မြဝတီဘက်ကတော့ရောက်ရှိမလာသေးပါဘူးအခုဆိုရင်မြဝတီမြို့မှာတော့တိုက်ပွဲတွေကြောင့်မြို့ကန်တွေအကုန်နီးပါထိုင်းနိုင်ငံမဲဆောက်ဘက်ကိုတိမ်းရှောင်နေကြပေမဲ့ကုန်တယ်တွေအဖို့ကတော့ကုန်ပစ္စည်းတွေကိုထားပြီးထွက်ပြေးဖို့ကတော့မလွယ်ကူတဲ့အခြေအနေတွေဖြစ်ပေါ်နေတယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေဘက်ကဆက်ပြောပြပါတယ်
မြောက်ပြည်တမျိုးလုံးကြီးကတော့ချောင်သိမ်းနေကြတာဒါပေမဲ့မြောက်ပြည်ချောင်သိမ်းတာနောက်ပြီးတော့နောက်ဆုံးကျန်နေတဲ့လူတွေကလည်းကျန်နေတယ်။ဒါဆိုဘာလို့ဆိုတော့မြောက်ပြည်ကဟိုရုပ်ရည်ဆုတ်ခွာဖို့ကခက်ခဲရှိတယ်လေ။ဒီမှာကုံစူလောင်ယုံကြီးစက်ယုံကြီးနောက်ပြီးတော့ကုံတွေကြီးစုံကပစ္စည်းပစ္စည်းတွေဒါမျိုးတွေပိုင်ဆိုင်မှုတွေကများတဲ့ခါကျတော့ကျန်တဲ့မျိုးတွေနေထားလည်းမတူဘူး။အဲဒါကြောင့်လည်းဟိုကျွန်တော်ဘက်ကထင်းထင်းထင်းထင်းနဲ့နေရင်းနဲ့ဖြစ်စီမောင်ရရင်ကြောက်ရတ
ာ။မြဝတီမြို့ကတူကတော့တအိမ်ကိုအိမ်ဆောင်တူလောက်သာချန်ပြီးထွက်ပြေးနေကြရတယ်လို့လည်းပြောပါတယ်
။အဲ့ဒါမလေးရလေးကလေဒီမိုင်ပေါ့အဲအဲ့လောက်ဒီမိုင်လောက်ရှိမှတည်းအလောင်းကနေရှဲလိုက်တဲ့ရှဲရညာရောမနဲ့ကောအခုမိန်းမအပေါ်မှာဝဲနေဦးလို့မြဝတီမင်းပေါ်မှာဆစ်ဆစ်တခါမှာသွားနေသူ့ကိုပေါ်ကြည့်ကြ။အဲ့အိမ်မှာအိမ်ဆောင်တယောက်လောက်သာဦးကျန်တာဒီလုံးပြီးစပတ်ကန်သွားတယ်
အခုဆိုရင်မြဝတီမြို့မှာညနေပိုင်းထိတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေပြီးခလာရ205လက်နက်ချအလံဖြူထောင်ပြီးဆိုပြီးသတင်းတွေရပေမဲ့တီးခြားအတည်ပြုလို့တော့မရသေးပါဘူးစစ်ကောင်စီဘက်ကလည်းမြဝတီအခြေအနေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်